မန်ချက်စတာယူနိုက်တက်အသင်းဟာချယ်ဆီနီးပြဟောင်းဂျိုဆေးမော်ရင်ညိုကိုနီးပြအဖြစ်နဲ့ခေါ်ယူဖို့ဆွေးနွေးနေတယ်လို့ဗြိတိန်သတင်းမီဒီယာတွေကဖော်ပြနေကြပါတယ်။မန်ယူရဲ့မြို့ခံပြိုင်ဘက်မန်စီးတီးကစူပါနီးပြဂွာဒီယိုလာကိုပြီးခဲ့တဲ့သတင်းပတ်တုန်းကခေါ်လိုက်ခဲ့ပြီးတဲ့နောက်မှာတော့အခုလိုမျိုးမန်ယူအသင်းကနေမော်ရင်ညိုနဲ့ဆွေးနွေးနေတယ်ဆိုတဲ့သတင်းတွေထွက်လာနေတာပါ။ဒီအကြောင်းနဲ့ပတ်သက်လို့ကိုရန်နိုင်ကစူးစီးတင်ပြထားပါတယ်ရှင်။
ဟုတ်ကဲ့ပါဗြိတိန်နဲ့ကမ္ဘာတစ်ဝန်းကအားကစားသတင်းမီဒီယာတွေမှာတော့ပရီးမီယာလိဂ်ကနာမည်ကြီးမန်ချက်စတာယူနိုက်တက်အသင်းက Special One လို့ခေါ်တဲ့ရှယ်ဆီနီးပြဟောင်းဂျိုဆေးမော်ရီညိုကိုခေါ်ဖို့ဆွေးနွေးတာတွေလုပ်နေတယ်လို့ဖော်ပြလာနေကြပါတယ်မယူသင်းဟာအခုနဲ့ဘောလုံးရာသီမှာခြေစွမ်းမတီးမငြိမ်တဲ့ရလဒ်တွေမကောင်းတာကြောင့်အခုဆိုရင်အဆင့်ငါးမှာရောက်နေပြီးတော့လာမယ့်နှစ် Champions League ဝင်ခွင့်ရဖို့အတွက်ပါရုန်းကန်လာနေရတဲ့အနေအထားကိုရောက်နေတာပါဒါကြောင့်အသင်းပရိသတ်တွေကလက်ရှိနီးပြလူဝီဗန်ဟောင်းကိုအစားထုတ်ဖို့အထီးတောင်းဆိုလာနေကြပြီးတော့အခုနောက်ဆုံးမော်ရီညိုနဲ့ဆွေးနွေးနေပြီဆိုတဲ့သတင်းတွေကြဲကြဲလောင်လောင်ထွက်လာနေတာပါမယူသင်းအနေနဲ့မော်ရီညိုကိုဘာကြောင့်ခေါ်သင့်တယ်လဲဆိုတာနဲ့ပတ်သက်ပြီးတော့အားစားကလောင်ရှင်ကိုစောမျိုးတန်ကတော့အခုလိုပြောပါတယ
်ပထမအရင်းကတော့မော်ရီညိုကပရီးမီယာလိဂ်အပြည့်အစုံအများကြီးရှိတယ်ကွာဒါကတော့နံပါတ်1ဖြစ်တယ်ဟောနံပါတ်2အချက်ကမော်ရီညိုကိုခေါ်လို့ရှိတယ်မယူရောဟောစာကြီးကလည်းမော်ရီညိုကကသက်ဆိုင်ရပါလေပေါ်ပေါ်မြင်မြင်ဖြစ်နေတဲ့အခါကျတော့ဗိုလ်ရင်းသမားတွေအပေါ်မှာအဲကောင်ရောင်းမှုတွေကမော်ရီညိုကမိကျဖြစ်တာလို့ရှိတယ်။ပေါ်ကြည့်တဲ့တံတိုးကြည့်နေလို့အများကြီးရလိမ့်မယ်ပေါ့ဗျာ။နောက်တစ်ချက်ကတော့ဒီမော်ရီညိုဆိုတာလေဒါမှတန်းဝင်နေမိကျပြောက်တယ
်။မော်ရီညိုဟာပြီးခဲ့တဲ့ဘောလုံးရာသီမှာချယ်ဆီအသင်းကိုပရီးမီယာလိဂ်ချန်ပီယံဖြစ်အောင်လုပ်နိုင်ခဲ့ပေမဲ့အခုနဲ့ဘောလုံးရာသီမှာတော့ရလဒ်တွေမကောင်းခဲ့တဲ့အတွက်ချယ်ဆီအသင်းကသူ့ကိုနီးပြအဖြစ်ကနေထုတ်လိုက်တာပါလက်ရှိမန်ယူနီးပြဗန်ဟောင်းလက်ထက်မှာအသင်းရလဒ်ကမတည်ငြိမ်သလိုသူ့ရဲ့နီးပြပုံစံဟာအသင်းနဲ့အဝင်ဝင်ကြမဖြစ်ပဲသူ့နေရာမှာမော်ရီညိုကပိုတင့်တော်တယ်လို့ကိုစော်မျိုးစံကတော့သုံးသပ်ပါတယ
်ဒါကရဲ့လက်ရှိရလဒ်တွေကပြိတ္တစိတ်ကြိုက်ဖြစ်မလာဘူးနောက်ကစားတဲ့ကစားဟန်ကလည်းအခုတစ်ချိန်အောင်ကြာပြီးဗန်ဟောင်းကဒီရလီမှာအေးလုံးအကြီးတယ်ပေါ့အေးလုံးအကြီးတော့ပြီးရဲ့ဒီပိတ်သက်ကြီးကျဲဆောင်နိုင်တော့တဲ့ပြင်းပြေလိပ်ဆောင်မှုတွေမတွေ့ရဘူးပေါ်လုံးတဲ့အနိုင်အရှိန်ခက်ဒီအင်္ဂလန်နေရာမြန်မာကပိတ်သက်ကြီးတွေ့ရင်တော့လိပ်ကျနိုင်လို့ရတယ်ဟိုတော်တော်ကြီးရေးပါလာဘူးဆိုတော့မော်ရီယိုကတော့ပြီးတဲ့အတိုင်းပဲဟိုအပြောစီကလည်းပိတ်သက်ကြီးဖန်ဆန်းနိုင်တယ်နောက်ဒီပြီးရဲ့အဆန်ပန်းအမီယာတွေကလည်းဒီလိုမီဒီယာတွေအားလုံးကိုဖန်ဆန်းနိုင်တဲ့အခါကျတော့မင်းမီဒီယာဒါမော်ရီယိုဖြစ်လာမယ်ဒီလိုကြီးကမ္ဘာလေးရဲ့အရင်စီးကြမှုကမယ်ယူပေါ်မှာအခုထက်အများကြီးပိုပြီးတော့ပြည်သားလာလို့ပြည်သားဘလို့ရှိရပါ့
။နီးပြဗန်ဟောကိုအစားထိုးဖို့အတွက်လက်ရှိဘိုင်ယန်နီးပြဂေါ်ဒီယိုလာ၊ချယ်ဆီနီးပြဟောင်းဂျိုဆေးမော်ရီညိုအက်တလက်တီကိုနီးပြဒီအေဂိုစီမီယိုနီ PSG နီးပြဘလော့နဲ့လက်ရှိအသင်းရဲ့လက်ထောက်နီးပြရိုင်ဂစ်ခ်တို့ကတစ်ပြေးနေကြတာဖြစ်ပါတယ်။ဒါပေမဲ့မယ်ယူနဲ့မြို့ခံပြိုင်ဘက်မဲ့စီးတီးကပြီးခဲ့တဲ့သတင်းပတ်မှာဂေါ်ဒီယိုလာကိုလာမယ့်ဘောလုံးရာသီအတွက်နီးပြအဖြစ်နဲ့ခေါ်ခဲ့ပါတယ်။ဒီချက်ကလည်းမန်ယူကမော်ရီညိုကိုထဲသွင်းစဉ်းစားလာစေတဲ့အချက်ဖြစ်တယ်လို့ကိုစော်မျိုးသက်ကပြောပါတယ
်။အဲမန်စီးတီးကဂွာဒီယိုလာကိုခေါ်လိုက်တယ်ပြန်ဆက်တက်နေလားဆိုတော့ဟိုဖြစ်နိုင်ရအများကြီးရှိပါတယ်။ဘာကြောင့်လဲဆိုတော့မန်ယူအနေနဲ့ကလည်းဂွာဒီယိုလာကိုကျွန်တော်တို့လိုက်ဆက်ဟန်ပြပါတယ်။လိုက်ဆက်ဟန်ပြပြီးမန်စီးတီးကခေါ်လိုက်တဲ့အခါကျတော့လာမယ့်နှစ်ဘောလုံးရာသီကိုရင်ဆိုင်ဖို့တက်ကဂွာဒီယိုလာကိုမိကမိရလာတဲ့ပြင်လက်ရှိကြားလဲပြီးတဲ့အတိုင်းပြင်းရလိမ့်မှာဒီအပင်းမျိုးတိုင်တွင်နေတဲ့မိရတွေအားလုံးကသူ့အထွာနဲ့ပြီးတော့နည်းနည်းလေးလက်ကောင်းသေးသေးပြီးဖြစ်နေတယ်ဆိုတော့နိုင်ကြီးအနေနဲ့ကလည်းဒီဘောင်ရိုလိုမိရမျိုးပဲခေါ်ထားမှလည်းတွင်တွင်ရလက်ပြီးအသာထားပြရဲစိတ်သက်တွေဆဲဆောင်နိုင်မှုမှာအမြင့်ဆုံးမန်စီးတီးကိုရှင်နိုင်မှုအတွက်ဆိုလို့ရှိရင်ဒါဘောင်ရိုလိုမိရမျိုးရှိမှလည်းရှင်းတဲ့အနေထားမျိုးပေါ့နော်တွင်တွင်ရလက်ကတော့တမျိုးပေါ့မိရပြောတဲ့ဒီစိတ်သက်တွေဆဲဆောင်ထားတဲ့မီဒီယာတွေနဲ့ဒီစကားပြောတဲ့အခါမှာပရိသတ်ရှင်ကိုဖြစ်နိုင်တဲ့ပရိသတ်ကိုစေဆောင်နေတဲ့ကစားမျိုးပြောနေတာတွေကတော့ကျွန်တော်မော်ရီဟိုပဲရှိရတယ်။ဒါပေမဲ့ဂွာဒီယိုလာကိုမော်ရီဟိုကလာလီဂါမှာလည်းကောင်းကောင်းဆင်းရဲမှုရတဲ့အခါကျတော့ဟိုအများကြီးဆက်ဆက်မှုရှိနေပါလား
။မော်ရီညိုဟာချယ်ဆီအသင်းကို2005 2006 နဲ့2015ခုနှစ်တွေမှာပရီးမီယာလိဂ်ဖလား3ချိန်နဲ့အတူတခြားစုဖလားတွေအတော်များများလဲရယူပေးခဲ့ပါတယ်ခင်ဗျာ။